ယူကရိန်းနိုင်ငံလီဗာပူးမြို့မှာလာမယ့်ဒီဇင်ဘာလကျရင်ကျင်းပမယ့်ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံ G7 အဖွဲ့နိုင်ငံကြားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာဝန်ကြီးချုပ်အစည်းအဝေးကိုတက်ဖို့အာဆီယံနိုင်ငံတွေကိုဖိတ်ကြားထားပေမယ့်မြန်မာစစ်ဆေးရကိုဖိတ်မှာမဟုတ်ဘူးလို့ UK ဆိုရကအင်္ဂါနေ့မှာပြောပါတယ် UK တို့တော်အတွင်းစက်တင်ဘာလ27ရက်နေ့ကမိထားတာကိုအောက်တိုဘာလ19ရက်နေ့ကပြန်ကြားပြေဆိုတာမှာအစည်းအဝေးကိုလူကိုယ်တိုင်တက်ဖို့စစ်ကောင်စီကိုဖိတ်မှာမဟုတ်ဘူးလို့ရေးထားတာကြောင့်ဗီဒီယိုဆက်သွယ်ရေးကနေတဆင့်တက်ရောက်နိုင်တဲ့အလားအလာရှိနေသေးပဲလို့ UK ခြေဆိုင်မြမအရေးလှုပ်ရှားမှုအဖွဲ့ဘာမာကမ်ပိန်း UK ကဒီကနေ့ထုတ်ပြန်ချက်တစ်ခုမှာထောက်ပြထားပါတယ်။ဗိုလ်ချုပ်ဦးကြီးမင်းအောင်လှိုင်ကိုအာဆီယံဒေသအစည်းအဝေးတက်ဖို့ဖိတ်ကြားမှာမဟုတ်ဘူးလို့အာဆီယံကဆုံးဖြတ်ထားတာကိုမှတ်သားထားတဲ့အကြောင်းလဲ UK အစိုးရကပြောပါတယ်။မြမနိုင်ငံမှာဆက်အနာသိယူတာမြမလူမှုအပေါ်ကြံဖက်လို့ရတွေကျူးလွန်တာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါအဝင်အရသာအစိုးရတာဝန်ရှိသူတွေနဲ့အရဘက်လူမှုအဖွဲ့အစည်းဝင်တွေကိုဖမ်းဆီးထားတဲ့အပေါ် UK အစိုးရကပြစ်တင်ရှုတ်ချတယ်လို့လည်းလွှတ်တော်မေးခွန်းပြန်ကြားချက်မှာ UK အစိုးရကပြောထားပါတယ်မြန်မာနိုင်ငံကြက်တဲ့အဆုံးသက်ရေးဘုံတူကြီးရဲ့ရည်မှန်းချက်ပေါ် UK နိုင်ငံဟာအာဆီယံနဲ့အနီးကပ်ဆက်ပြီးလက်တွဲလှုပ်ဆောင်သွားမယ်လို့လည်း UK အစိုးရကပြောပါတယ်အာဆီယံထိပ်သီးစည်းဝေးတက်ဖို့စစ်ကောင်စီခေါင်းဆောင်ကိုမဖိတ်ဘူးဆိုတော့အာဆီယံဆုံးဖြတ်ချက်ထွက်ပြီးတဲ့နောက်ပိုင်းနောက်ထပ်နိုင်ငံတကာအစည်းအဝေးအစည်းအဝေးတစ်ခုမှာစစ်ကောင်စီပါဝင်ခွင့်ထပ်ပြီးငြင်းပယ်ခံရတာဖြစ်ပါတယ်။ဒီကနေ့ကမြန်မာနိုင်ငံမှာသတင်းကြော်လာပြနေဖြစ်ပြီးမြန်မာနိုင်ငံဆိုင်ရာ UK တန်ရုံးယာယီတာဝန်ခံ Shurik Marsden ကသတင်းကြော်အခါသမယမှာမြန်မာပြည်သူတွေအားလုံးဒေကင်းလုံးုံကြမှာပြီးဒီမိုကရေစီစံတော်တွေအမြန်ဆုံးပြည့်ဝပါစေလို့ဆုမွန်ကောင်းတောင်းပေးတယ်လို့မြန်မာနိုင်ငံမှာဒီမိုကရေစီပြန်လည်အသက်ဝင်ရေးအတွက် UK အစိုးရကဆက်ပြီးတော့ထောက်ခံအားပေးသွားမှာဖြစ်ပါတယ်လို့ပြောပါတယ်။